မြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတာတိုင်းသားလက်နက်ကိုင်ရှစ်ဖွဲ့တည်းသာရှိသေးပေမဲ့တပြည်လုံးအတိုင်းအတာညီညွတ်ဖော်ဆောင်ရမှာအစိုးရတည်းရဲ့သဘောထားကိုကြိုးစားလို့ပူးပေါင်းဆောင်ရွက်သွားမယ်လို့ထိုင်းနိုင်ငံမှာကျင်းပတဲ့ထိပ်သီးအစည်းအဝေးမှာသဘောထားထုတ်ပြန်ခဲ့ကြပါတယ်။ဒါအပြင်လာမယ့်ညီညွတ်ရေးညီလာခံမှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးအတွက်ညီညွတ်ရေးဦးဆောင်ကော်မတီကိုဖွဲ့စည်းပြီးဆက်လက်ညှိနှိုင်းဆွေးနွေးသွားမယ်လို့တိုင်းသားခေါင်းဆောင်တွေကပြောပါတယ်။ VOA သတင်းတောက်ထိုင်းချီဆိုင်သတင်းတောက်နိုင်ကွင်းအင်အားသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ NCA တရစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရှိဖွဲ့ရဲ့ထိပ်သီးခေါင်းဆောင်စည်းဝေးကိုမတ်လ24ရက်နေ့ကနေ26ရက်နေ့အထိထိုင်းနိုင်ငံချင်းမာမြို့မှာကျင်းပခဲ့ရမှာဒီကနေ့မှာတော့ကျင်းပပြုစည်းခဲ့ပြီးဖြစ်ပါတယ်။တိုင်းရင်းသားထိပ်သီးညီလာခံရဲ့ဆွေးနွေးပွဲကလည်းချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကတော့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ PNL ပို့မြူရာလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလို့ပြောပါတယ်
။ကျွန်တော်တို့အခုမြူရာဒီမိုစီဖွဲ့ချုပ်ကနေဦးဆောင်ဖွဲ့စည်းပေးတယ်။ကျွန်တော်သမ္မတကြီးဦးထင်ကျော်ဦးဆောင်တဲ့အစိုးရအသစ်ကိုကျွန်တော်ခိုက်လဲဆိုတာကျေးဇူးတယ်။အစိုးရအပြည့်အနေနဲ့ကလည်းဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြမဦးစားပေးနေပေါ်ဆောင်သွားမယ်လို့သဘောထားချမှတ်ထားတာအောင်လေကျွန်တော်တိုက်လေလေကြိုဆိုတဲ့အကြောင်းပါလေဒါကြီးကျွန်တော်ထည့်သွင်းပြီးတော့ထုတ်ပြန်တာပါအခုလက်မှတ်ရေးထိုးရတဲ့ကျွန်တော်တို့ရှစ်ဖွဲ့နဲ့တည်းမဟုတ်ဘူးကျွန်တော်တိုင်းရင်းသားတွေအားလုံးကိုကိုစားပြုပြီးပေါင်နိုင်ဖို့လိုတဲ့အတွက်ဒီလက်မှတ်မီးထိုးသေးတဲ့ကျွန်တော်တို့ရဲ့ညီနောင်အဖွဲ့အစည်းတွေလည်းပဲဒါမဲ့ဒီတော်စုငြိမ်းချမ်းရေးညီလာခံပေါင်နိုင်ရေးအတွက်ကိုအရေးကြီးတဲ့အကြောင်းဒီသဘောထားကိုကျွန်တော်ချမှတ်ခဲ့ပါတယ်
ဒီဆွေးနွေးပွဲကနေလာမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်နိုင်ရေးအတွက်ငြိမ်းချမ်းရေးဥဆောင်ကော်မတီတရကလည်းဖွဲ့စည်းနိုင်ခဲ့တယ်လို့ခွန်မြင့်ထွန်းကပြောပါတယ
်။ကျွန်တော်ငြိမ်းချမ်းလုပ်ငန်းစဉ်ကိုဥဆောင်ကော်မတီတရကိုကျွန်တော်ဖွဲ့စည်းခဲ့ပါတယ်။ကျွန်တော်အဖွဲ့ခေါင်းဆောင်နဲ့ဗိုလ်ချုပ်ဦးမြင့်စေကိုပါဝင်ပြီးတော့ဒုဖွဲ့ခေါင်းဆောင်အနေနဲ့ကျွန်တော်တို့ဗိုလ်ချုပ်ဦးရွှေစစ်တို့ပါဝင်ပါတယ်။ကျွန်တော်တဖွဲ့စီကတဦးစီနဲ့ကျွန်တော်ဥဆောင်အဖွဲ့ကိုဖွဲ့ခဲ့ပါတယ
်။ငြိမ်းချမ်းရေးဥဆောင်ကော်မတီအဖွဲ့ကို KNU ကရင်မျိုးရာစီယုံဥက္ကဋ္ဌမူသူစေဘူးကနေအဖွဲ့ခေါင်းဆောင်တောင်ပိုင်းရှမ်းပြည်သမတော်ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွှေစစ်ကိုတော့ဒုတိယဖွဲ့ခေါင်းဆောင်ဖြစ်ရွေးချယ်ခဲ့ပြီးဂျန်တဲ့ဖွဲ့ကဖွဲ့ဝင်တဦးကျကော်မတီဝင်ဖြစ်ပါဝင်ဖွဲ့စည်းသွားမှာဖြစ်ပါတယ်။မြန်မာစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားအပြစ်ခံရစည်ရေးနဲ့တွေ့ဆုံဆွေးနွေးရေးလုပ်ငန်းလုပ်ဆောင်ရမှာ MPC ကမြန်မာငြိမ်းချမ်းရေးစင်တာရဲ့အခမ်းကဏ္ဍဟာလည်းအဓိကပါဝင်နေပါတယ်။လက်ရှိအနေအထားအရစိုးရတဲ့အပြောင်းလဲကာလမှာဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ MPC ဖွဲ့ဟာတခြားဖွဲ့အနေနဲ့ဖွဲ့စည်းလုပ်ဆောင်သွားမှာဖြစ်တယ်လို့သတင်းတွေပေါ်ထွက်နေပါတယ်။နောင်လာမဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပိုင်းတွင် MPC ပါဝင်လာနိုင်ရေးဟာအစိုးရသိရဲ့ policy မှာမူတည်နေတယ်လို့ခွန်မြင့်ထွန်းကအခုလိုဆက်ပြောပါတယ
်။ MPC ကတော့အခုအစိုးရရဲ့အောက်ကဖွဲ့စည်းရတဲ့အဖွဲ့ဖြစ်တဲ့အတွက်ကြောင့်မို့လို့အခုအစိုးရတက်လာတဲ့အခါမှာ MPC မှာဒါဦးအောင်မင်းတို့ကတောင်းမယူတော့တာပဲလို့ကျွန်တော်အဲ့လိုပြောပါတယ်။ဒါကတော့အစိုးရတည်းရဲ့ဆက်ဆံရေး MPC ကိုစီမံကုကဲမှုကတော့အစိုးရတက်နေပဲဆိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မို့ဦးအောင်မင်းတို့ကတော့သူတို့ဒီငင်းချမ်းကိစ္စမှာဆက်လက်ဖော်ဆောင်နိုင်မှုအတွက်ခုနလိုတိကျလွတ်လပ်တဲ့အဖွဲ့စည်းကိုထူထောင်ပြီးဆောင်ရွက်တာပါလိမ့်။ဒါကတော့ကျွန်တော်မြင်မှာတော့စိန်ခေါ်မှုနဲ့မဟုတ်ပဲငင်းချမ်းကိစ္စကိုဒါပူးပေါင်းဖြေရှင်းတာအလို့ပဲကျွန်တော်အဲ့ဒီလိုပဲမှတ်ယူချင်ပါတယ
်။လက်ရှိမှာ SC လက်မှတ်မရေးထိုးနိုင်သေးတဲ့ UNFC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မနေ့ပြန်မှာဆက်လက်ဆွေးနွေးသွားမယ်လို့ခွန်မြင့်ထွန်းကပြောပါတယ်
။အဓိကတော့ကျွန်တော်တို့ကတော့ DNC ကဖွဲ့စည်းထားပြီးတဲ့နိုင်ငံချင်းညီမှုဆိုင်ရာအဖွဲ့နဲ့ကျွန်တော်တို့ကဒီကဖွဲ့စည်းပေးတဲ့ကုစုလေဖွဲ့နှစ်ဖွဲ့ပြည်ပြီးတော့မှလက်မှတ်ရေးထိုးသေးတဲ့ညီနောင်တွေနဲ့မှလက်မှတ်ရေးထိုးရတဲ့အဖွဲ့တွေကြားပေါ့လေဆက်လက်ဆောင်ရမယ့်ကိစ္စတွေရှိထားပြီးသားအပေါ်မှာကျွန်တော်အပြန်လာဆွေးနွေးသုံးသပ်ကြတာလေအဲ့ဒါဆောင်ရွက်နိုင်ဖို့ဖြစ်ပါတယ်။
တိုင်းဒေသနဲ့ကိုင်ဖွဲ့တွေထဲမှာ KNU ကရင်မျိုးရာစီယုံဒီမိုကရေစီကရင်ကျိုးပြတ်တမတော် TGPA တောင်ပိုင်းရှမ်းပြည်တမတော် RCSS SSC ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရတစ်သားဦး APSDF အစရှိတဲ့ဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာမြန်မာအစိုးရနဲ့ NCA ပြည်ရက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ် UNSC ဖွဲ့ဝင်တွေဖြစ်တဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့မွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တမတော် SSCP SSC ကရင်နေမျိုးရာတိုးတက်ရေးပါတီအစရှိတဲ့တိုင်းရင်းသားတွေဖွဲ့တွေအနေနဲ့ကတော့အလုံးစုံမပါဝင်တဲ့အတွက် NC လက်မှတ်မရေးထိုးနိုင်ခဲ့ပါဘူး။လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေမှာတော့ NC လက်မှတ်ရေးထိုးထားတဲ့ဖွဲ့နဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ဖွဲ့တွေကြားမှာသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်။ဒီလိုအမြင်မတူကွဲပြားမှုတွေရှိနေပေမဲ့လည်းဆက်ဆံမှုရှိရှိနားလည်မှုရယူပြီးတော့တိုင်းရင်းသားရေးကိစ္စတွေကိုလှုပ်ဆောင်သွားဖို့ UNSC အနေနဲ့အမြင်ရှိတယ်လို့ဒုတိယဥက္ကဋ္ဌနာဟန်သာကပြောဆိုခဲ့ပါတယ်။ဒီတွင်စင်ရစေးရင်နဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ရမှာဟန်သားစိန်ခေါ်မှုတွေရှိနေပြီမဲ့လဲစိတ်ရှိရှိနဲ့လှုပ်ဆောင်သွားဖို့လိုအပ်တယ်လို့ PNL ဖို့မြူသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ်။ NCA လက်မှတ်ရည်သူသားတဲ့ဖွဲ့တွေအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုနိုင်ငံရေးရဥဆောင်မှုပေးနိုင်ရေးအတွက်တိုင်းဒါလက်လက်ကန်တော်လိုင်းရေးဖွဲ့စည်းများငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ဖွဲ့စည်းနိုင်ခဲ့တယ်လို့နိုင်ငံရေးကြီးမန်းချက်ကိုပေါင်းမြောက်အောင်မြင်တဲ့အထိ NCA ကတိကဝတ်ကိုစောင့်သိမ်းပြီးအစိုးရတပ်မတော်နဲ့ညှိနှိုင်းကြိုးပမ်းအကောင်အထည်ဖော်သွားမယ်လို့လည်းဒီကနေ့အစည်းအဝေးပြီးမှကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ